ဒီကနေ့လွတ်မြောက်လာတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားတို့ပါဝင်ပြီးလက်ကျန်နိုင်ငံရေးအကျဉ်းသားစီစီကော်မတီကတင်ပြထားတဲ့စာရင်းတွေကအတိုင်းသမရဦးသိန်းစိန်အမိန့်နဲ့ပြန်လွှတ်ပေးနေတာဖြစ်တယ်လို့သမရပြောခွင့်ရကပြောပါရယ်။သမရက2013ကုန်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူမရှိစေရဆိုပြီးဥရောပခီးစဉ်အတွင်ဂရုပေးထားပေမဲ့လှုပ်ရှားသူအချို့အဖမ်းဆီးခံရဆဲဖြစ်တယ်လို့ဝေဖန်မှုတွေရှိနေတဲ့အပေါ်တည်ဆဲဥပဒေကိုလိုက်နာဖို့လိုတယ်လို့လည်းအာဏာပိုင်တွေဘက်ကပြောပါရယ်။ဒီအကြောင်းပြေဆုံးကိုမတ်စုမွန်ကတင်ပြပေးထားပါရယ်။
သမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူအပြောင်းကာလမှာမြန်မာနိုင်ငံတဝှမ်းအကျဉ်းထောင်နေတဲ့မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူများ2013အကုန်မှမရှိစေရဘူးဆိုတဲ့သမရရဲ့ခရီးစကားအတိုင်းလှုပ်ဆောင်ပေးနေတာဖြစ်တယ်လို့သမရပြောခွင့်ရဒုတိယပြန်ကြားရေးဝန်ကြီးဦးရထွက်က VOA မြန်မာပိုင်းကိုပြောပါရယ်ဒီကနေ့နိုင်ငံတော်သမရအမိန့်နဲ့အကျဉ်းသားတချို့ပြန်လွှတ်ပေးတဲ့အထက်နိုင်ငံရေးအကျဉ်းသားပါဝင်တယ်ဆိုတာကိုဥယျာထွက်ကအတည်ပြုပြောဆိုပါရယ
်။သမရာကြီးအချိန်ကြီးပြောသူတွေကသမရာကြီးကတော့ယုံကြည်တဲ့ကြောင့်ဒီနိုင်ငံရေးကြောင့်အချင်းချခံတဲ့သူတွေတယောက်မှသူကျင်းအောင်ထဲမှာမရှိသေးခြင်းမူအလုံးဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်ထဲမှာပဲဖြစ်ဖြစ်အမှုနိုင်ငံတည်ဆောက်ရေးလုပ်ငန်းမှာပဲဖြစ်ဖြစ်အခုကအရက်ဖက်လူလူဖွဲ့စည်းမှာဖြစ်ဖြစ်ပါဝင်တာကိုသူကလိုလားပါတယ်။ဒါမှမဟုတ်လေဒီကော်မတီကိုစီစစ်ပြီးတော့မှဖွဲ့စည်းပြီးတော့မှစီစစ်ပြီးတော့မှပြန်လွတ်ပေးနေဖြစ်ပါတယ်။အဲဒီတင်ပြခြင်းရပဲဒီကနေ့အဲဒီအစင်းထဲမှာပါတဲ့လူများကိုစီစစ်ပြီးတော့ဖြစ်တယ်လို့အချက်အမြင်ကျွန်တော်သိရပါတယ်။
သမရအနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့တိုးတက်ဖြစ်ထွန်းနေတဲ့နိုင်ငံရေးဖြစ်စဉ်ထဲမှာပါဝင်စေလို့တဲ့အတွက်လက်ရှိနိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကနေသမရကိုတင်သွင်းလာတဲ့စာရင်းအတိုင်းစီစစ်ပြီးတော့လွှတ်ပေးနေတာဖြစ်တယ်လို့လည်းသမရပြောခွင့်ရဦးရထွက်ကဆက်ပြောပါတယ်။
ပြောင်းစုဝင်ကြီးဦးစိုးသိန်းခေါင်းဆောင်တဲ့ဒီနိုင်ငံရေးအကျဉ်းသားတွေကိုပြန်လဲစီစစ်တဲ့အဖွဲ့ရှိပါတယ်။အဲ့တော့အဲ့ဒီအဖွဲ့ကသူတို့သမရာကြီးပြည်ပခီးစဉ်မသွားခင်တုန်းကအဲ့ဒီအဖွဲ့ကနေပြီးတော့မှသူတို့အဖွဲ့ထဲမှာဒီသူတွေကတော့ဒီနိုင်ငံရေးအမှုနဲ့ကြောင့်နိုင်ငံရေးအကြောင်းဆက်နွယ်ပြီးတော့အကျဉ်းချခံတဲ့သူတွေဖြစ်တယ်။ဒီကနေ့ရာဇဝတ်မှုနဲ့ပတ်သက်ခြင်းမရှိပါဘူးလို့သူတို့သဘောတူတဲ့စာရင်းတစ်ခုကိုပြုစုပြီးတော့သမရာကြီးကိုတင်ပေးပါတယ်ခင်ဗျ။ကော်မတီအတွက်မှာကိုကအရေးအတွက်နဲ့ပတ်သက်လို့ရောနောက်တစ်ခါပြုလို့နဲ့ပြင်မှုနဲ့ပတ်သက်လို့ရောဒါသူတို့အပြန်အလှန်ဆွေးနွေးရတဲ့အတွက်ကြောင့်မလို့အခြေယူရတာတော့ရှိတာပေါ့
။အစိုးရနဲ့နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေရဲ့စာရင်းပြုစုချက်နဲ့ပြန်လွတ်ပေးနေတာဖြစ်ပေမဲ့လို့နိုင်ငံရေးအကျဉ်းသားဥယျာဉ်တရားကြော်ကြံနေတဲ့အထက်အရေးအတွက်ကွာဟမှုတွေကလည်းရှိနေလို့စီစဉ်ဆောင်ရွက်နေကြရတယ်လို့လည်းလက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးညံဝင်းကလည်းပြောပါရယ်ဒီကနေ့ပြန်လွတ်မြောက်လာသူတွေထဲမှာတော့စီးရင်တွေကပါတဲ့သူတချို့ပါဝင်နေဆိုတာကိုလည်းဦးညံဝင်းကအတည်ပြုပါရယ
်ပါပါတယ်ဘယ်နှစ်ယောက်ပါညာဆိုတာတော့ကျွန်တော်တော့စီးရင်တော့မရသေးဘူးတော့အဲ့ဒီကစီစစ်ထားတဲ့ဟာပါတယ်အဲ့လိုစီးရဒီအကျဉ်းသားစီးရင်ပေါ့အတီးတီးတင်ကြတယ်နော်ဟိုဖွဲ့တင်တယ်ဒီဖွဲ့တင်တယ်အဲ့ဒီတဲကအဲ့ဒီစီးရင်ကလူပထမဆုံးကအဲ့ဒီအကျဉ်းသားတကယ်ရှိမရှိစီရင်တဲ့ဘက်မှာရှိတယ်တန်တာတကယ်ကအကျဉ်းသားပြည်လွတ်သွားပြီလားဒါကမစီစေရတာလေနော်အခုလိုနောက်ပြီးတော့စီရင်ဆက်နေတာလေနော်ကျွန်မပြေဆုံးဘူးပေါ့နော
်ယုံကြည်ချက်ကြောင့်ထောင်ချခံရသူတွေပြန်လွတ်ပေးဖို့မှာနိုင်ငံရေးအကျဉ်းသားဆိုတဲ့တိကျတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ရှိဖို့လိုအပ်နေတယ်လို့အကျဉ်းသားလူမျိုးရေးလှုပ်ရှားသူတွေကတောင်းဆိုနေတဲ့အပေါ်သမရပြောခွင့်ရဦးရထွက်ကအခုလိုတုံ့ပြန်ပါတယ
်ပြောင်စုဝင်ကြီးဦးစိုးသိန်းရဲ့ computer မှာအစိုးရဘက်ကပုံကိုယ်တွေသာမကအဲ့လားပညာရှင်တွေရောနောက်သူတို့ကိုယ်တိုင်နိုင်ငံရေးကြောင့်နဲ့ပတ်သက်ပြီးတော့မှအကျဉ်းချခံခဲ့ရသူတွေပါပါတဲ့ကြောင့်မလို့သူတို့ကသူတို့ပဲစုံစမ်းစဉ်းစားဆုံးဖြတ်ပြီးတော့မှဘယ်သူရဲ့မှုကတော့နိုင်ငံရေးဖြစ်တယ်ဘယ်သူတွေကတော့ဒါခုနောက်လိုမျိုးပေါ့နော်နင့်နာသူရှိတယ်လူသက်မှုတို့ဘုံခွဲမှုတို့မျိုးနဲ့အကျုံးပါဖြစ်ဒါတို့ကတို့ပဲဆုံးဖြတ်တာပါကျွန်တော်တို့စိုးရအဖွဲ့အနေနဲ့ကတော့ဘယ်လိုလူမျိုးမှနိုင်ငံရေးစဉ်းစားလို့တတ်မှတ်ပြီးတော့စဉ်းစားပါလို့ပြောထားတာမရှိပါဘူး
သမရဦးသိန်းစိန်မကြာသေးခင်ကဥရောပခီးစဉ်အတွင်းမြန်မာနိုင်ငံအတွင်းမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေ2013အကုန်မှမရှိစေရဘူးဆိုတော့သမရရဲ့ဂရုစကားအတိုင်းအကျဉ်းသားတချို့ကိုပြန်လွှတ်ပေးနေပေမဲ့လို့အခုရက်ပိုင်းလပိုင်းအတွင်းမှာကိုလူခွင့်ရေးတက်ကြွလှုပ်ရှားသူတချို့အဖမ်းဆီးအထိမ်းသိမ်းခံရတာတွေနဲ့ပတ်သက်လို့လည်းတီးဆဲဥပဒေတွေကိုလိုင်းစားလိုက်နာဖို့လိုအပ်တယ်လို့သမရပြောခွင့်ရဦးရထွက်ကပြောဆိုပါတယ
်ကျွန်တော်ငင်းကြစွာစီတန်းနဲ့ဆန္ဒပြတဲ့နဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်လို့ဖြစ်တာကိုသူကနဲ့သူဂျန်နဲ့ကိစ္စမျိုးတွေတက်တဲ့သူနိုင်ငံရေးလုပ်လို့ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့မှမရှိပါဘူးနောက်တစ်ခါပိုင်နဲ့ကျူးလွန်မှုလို့ဟာမျိုးနဲ့ပတ်သက်တာမျိုးရှိတယ်ဒီလိုဟာမျိုးတော့ရှိတာပေါ့နော်ဂျန်နဲ့လိုမျိုးအစိုးရဝေဖန်လို့ကျွန်တော်တို့အရေးယူတယ်ဆိုတဲ့ဟာမျိုးတော့မရှိပါဘူး
အခုလက်ရှိမှာတော့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဦးဆောင်ပြီးပြည်ထရေးရှင့်နေ ချုပ်ယုံအထူးစုံစမ်းစစ်ဆေးရေးအချင်းဦးစီးဌာနလူခွေကော်မရှင်နောက်လွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစစ်ဆေးရေးကော်မတီကိုဖွဲ့စည်းခဲ့ပြီးတော့ပြီးခဲ့တဲ့မေလ၈ရက်နေ့ကလည်းထပ်မံတိုးချဲ့ပြင်ဆင်ဖွဲ့စည်းပြီးတော့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစီစဉ်ဆောင်ရွက်နေကြပါတယ်လို့လည်းကော်မတီဝင်တွေကပြောပါတယ်ရှင်။